ပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အများစုဟာနေပြည်တော်ကစီပင်အရေးတာမှာတဲခိုပြီးလွှတ်တော်ကိုတက်ရောက်ကြရပါတယ်။နေပြည်တော်စီပင်အရေးတာမှာလွှတ်တော်ကိုယ်စားလှယ်တွေနေထိုင်ဖို့အတွက်တီးတန့်ဆောင်ဆောက်လုပ်ပေးထားပြီးရချိုးကန်းနဲ့အင်သာတွဲရက်ပါရှိတဲ့15ပေ28ပေကျဲဝန်းတဲ့အခန်းထဲမှာဂရင်3လုံး၊ဂွန်းကတ်မှုရ၊ဆောင်း၊ခြနောင်း၊ခေါင်းအုံးနဲ့ပန်ကားတစ်လုံးပါရှိပါတယ်။အခန်းအတွင်းမှာမီးပလက်ပေါက်တစ်ပေါက်သာရှိပြီးတော့ဖုံးအားသွင်းမှုတက်တက်သာအသုံးပြုရန်ဆိုတဲ့သတိပေးစာကတ်ထားတဲ့အတွက်တခြားလျှက်စစ်ပစ္စည်းတွေအသုံးပြုလို့မရဘူးလို့သိရပါဗျ။အခန်းတစ်ခန်းကိုမူလကတရက်2000ကျပ်ပေးရပြီး2015ခုနှစ်ဒီဇင်ဘာလကစတင်ကတရက်ကိုကျပ်9000အထိတိုးမြင့်ကောက်ခံခဲ့ပါဗျ။အဲ့လိုတိုးမြင့်ကောက်ခံတော့ကလွှတ်တော်ကိုယ်စားလှယ်တချို့ကကန့်ကွက်ခဲ့ကြပါဗျ။ကိုယ်စားလှယ်တွေနေရတဲ့အဆောင်တွေဟာဘာမှအဆောင်အယောင်မရှိတဲ့အတွက်ကိုယ်စားလှယ်အတော်များများကမနေကျင်ကြပေမဲ့နေစရာမရှိတဲ့အတွက်ဝေဖန်မှုတွေလည်းမကြခဏဆိုသလိုဖြစ်ခဲ့ပါဗျ။အဲ့ဒီအကြောင်းကိုစောင်းမရေးခဲ့တဲ့မျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသိန်းညွန့်ကနိုင်ငံရေးအကျဉ်းသားဘဝကထောင်ထဲမှာနေခဲ့ရတဲ့အခန်းထက်အခုနေပြည်တော်စီပင်အဲ့ဒီတာကအခန်းဟာပိုမိုကျယ်ဝန်းပြီးကောင်းမွန်တယ်လို့ပြောပါဗျ။
တို့ကတော့ထောင်ထဲမှာလေ၄နှစ်လောက်ဆိတ်သေးတာသမားဆက်ပြီးရမရိတ်တာမှာ၃နှစ်လောက်ခိသေးခံရတော့ကျွန်တော်တို့ကတော့အဲ့ဒီလိုချုံနောင်တဲ့ဘဝနဲ့ဆိုင်စီပင်ကလွတ်လပ်မှုရှိပြီးတော့ကိုယ့်အလုပ်ကိုတော့ကိုယ်တုံးတရားလုပ်နိုင်ခဲ့ပါတယ်။အဲခါပုံစံကတော့ကျွန်တော်ဒီမှာစောင်းမတဲ့မှာရေးသူပဲပေါ့ကျွန်တော်စီမေးကြည့်တော့အနန္တ5ပြီအလျား28ပြီရှိတယ်လေ။အဲ့တော့ကျွန်တော်တို့ကတော့7 10ပြီခန်းနေပါလေနေခဲ့ဘူးတော့အဲ့ဒါလည်းဆိုင်တော့စီမေးရတာကောင်းပါလေ။
လွှတ်တော်ကိုယ်စားလှယ်တယောက်ရတဲ့နဲ့အခွင့်အရေးဆိုတာထက်လွှတ်တော်ကိုတက်ရောက်နေတဲ့ကိုယ်စားလှယ်တွေကိုကျန်းမာရေးအရာနွေးထွေးဖို့ဆောင်း၊ခြနောင်း၊မှုရကောင်းကောင်းထားရှိပေးသင့်ပြီးတော့ပူလိုက်တဲ့ရာသီအတွက်လေးပေးဆက်တစ်လုံးလောက်တော့ထားရှိပေးသင့်တယ်လို့ပြောပါရတယ်။အဲ့ဒီအခန်းတစ်ခန်းကိုလွှတ်တော်ကိုယ်စားလှယ်တယောက်ထားရှိပြီးမိသားစုတွေလာရောက်ရင်ပူနေတဲ့ကဒင်းနှလုံးမှာတဲခိုနိုင်တယ်လို့သိရပါရတယ်။အခန်းတွဲမှာထားရှိပေးတဲ့နယံကပ်ပံကဟာလဲတစ်ချက်မလဲတစ်ချက်နဲ့ပြက်နေတာတွေလည်းရှိတဲ့အတွက်နွေရာသီဆိုရင်လွှတ်တော်ကိုယ်စားလှယ်တချို့ဟာလမ်းပေါ်မှာထွက်အိပ်ရတဲ့အထိဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကပြောပါရတယ်။
ပင်ကဆိုတာညနေကျပင်ကတမျိုးပဲရှိပါတယ်လေလုံးဝမရပါဘူးအဲ့တော့လွတ်တော်ကိုယ်စားလှယ်တွေကအပြင်ထွက်အိတ်ကြတယ်ပြင်ထွက်တယ်ဆိုတော့ corridor မှာထွက်အိတ်တယ်လေမတိုက်တော့အပြင်လမ်းမှာ platform ပေါ်မှာဖြာခင်းပြီးအိတ်နေကြတယ
်ဦးခိုင်မောင်ကြီးကမနေ့ကပြည်သူ့လွှတ်တော်နောက်ဆုံးနေ့မှာကိုယ်စားလှယ်တွေနေရတဲ့ဘဝကိုပါထည့်သွင်းပြီးပြောခဲ့ပါသေးတယ်တက်ခိုရိတ်တာမှာတောက်တုံးရည်တီးသက်မပေးပဲရချိုးကန်းအတွက်ရလာတဲ့ရေဟာတန်ကြီးအောင်ထနေပြီးတော့တခါတရံမှာအနေရပါတာကြောင့်အပြင်မှာတောက်တုံးရည်အတွက်ဝယ်ယူသုံးဆွဲရတယ်လို့သိရပါတယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့ဘဝကိုသိချင်ရင်စီပင်အဲ့ဒီတာမှာလာပြီးနေဘူးဖို့လိုတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ်
။ဒီလွှတ်တော်ကိုယ်စားလှယ်တွေရဲ့ဘဝကိုစံနာသတ်အောင်ဒါပို့ပြီးတော့ဟိုကောင်းတာကတော့ဒါအဲ့ဒီစီပင်အဲ့ဒီတာမှာကိုယ်တိုင်နေဘူးရင်တော့ပို့ပြီးတော့နားလည်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။လွှတ်တော်ကိုယ်စားလှယ်တယောက်ဟာတရက်ကိုအသုံးစရိတ်9000ကျပ်ရရှိပါတယ်။လွှတ်တော်မှာကျွေးတဲ့နေ့လယ်စာအတွက်တရက်ကို2000ကျပ်ဖြတ်တောက်ပြီးလွှတ်တော်ကိုလာရောက်ရတဲ့ကားကအတွက်တရက်ကို900ကျပ်ဖြတ်တောက်ပါတယ်။စီပင်အဲ့ရိတ်တာမှာတဲခိုတဲ့အတွက်တရက်ကိုတဲခိုကန်းက2000ကျပ်ပေးရတာကြောင့်ပုံငွေ900ကျပ်နဲ့မနှက်စာညစာဖြည့်ရှင်းနိုင်မှုအတွက်ကိုရိုင်းချက်ပြုတ်စားတောက်ကြရပါတယ်။ပြင်ပမှာစားတောက်ဖို့အတွက်စားတောက်ဆိုင်ရှားပါသလိုဈေးကြီးတဲ့အတွက်နေ့တိုင်းဝယ်ယူစားတောက်ဖို့မဖြစ်နိုင်တာကြောင့်တချို့လွတ်တော်ကိုယ်စားလှယ်တွေဟာအဲ့ရိတ်တာဝင်းထဲမှာပဲသီးပင်စားပင်နဲ့စိုက်ပျိုးပြီးချက်ပြုတ်စားတောက်ကြရတယ်လို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးတော့လွှတ်တော်ကိုယ်စားလှယ်ရဲ့တရက်အသုံးစရိတ်ကို7000တိုးမြင့်ပေးခဲ့တာကြောင့်နောက်လွှတ်တော်ကိုယ်စားလှယ်တွေပိုအဆင်ပြေနိုင်မယ်လို့ပြောပါရတယ်။စီပင်အဲ့ဒါနဲ့လွှတ်တော်ဝင်းဟာဝေးတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေကိုမနက်ပိုင်းမှာကားလာရောက်ကြိုပြီးတော့ညနေလွှတ်တော်အပြီးမှာတဲခိုရိတ်တာကိုပြန်လည်ပို့ဆောင်ပေးပါရတယ်။နေ့ကမှလွှတ်တော်နားချိန်မှာလွှတ်တော်ကအသုံးပြုခွင့်ပေးထားတဲ့ကားတွေမထွက်တဲ့အတွက်အပြင်မှာသွားရောက်စားတောက်ဖို့အခက်အခဲရှိတယ်လို့ရှန်တိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါရတယ်။
ခတ်တာတခုကတော့လွှတ်တော်ကိုသွားတဲ့အခါတော့နည်းနည်းဝေးတယ်နည်းနည်းဝေးတော့အဲ့ဒီကိုကျွန်တော်တို့နေ့လေတနာရီခွဲနှစ်နာရီလောက်နားတယ်အားလက်ချိန်ရတယ်ဆိုလို့ရှိရင်ဒီကားတွေကလည်းဟိုမှာပဲရှိနေတယ်ညနေကျမှပဲပြန်လာတယ်ဆိုတော့ဟိုမှာပဲထမင်းစားစားပြီးတော့လွှတ်တော်ထဲမှာပဲအဲဒီနားရတာဆိုတော့တစ်ခါခါအဆင်မပြေဘူးပေါ့နေ့လေနားချင်းအိတ်ချင်းတဲ့လူတွေအတွက်ကြတော့အဆင်မပြေဘူးပေါ့အဲ့တော့ကိုယ်ပိုင်ကားရှိတဲ့လွှတ်တော်ကိုယ်စားလှယ်တော့ပြန်လာနိုင်တာပေါ့လေ
လွှတ်တော်ကိုယ်စားလှယ်တိုင်းအတွက်တည်ထန်ကားအသုံးပြုခွင့်မရှိပေမဲ့လွှတ်တော်ကဖွဲ့စည်းပေးထားတဲ့ကော်မတီဝင်တွေအတွက်လုပ်ငန်းအသုံးပြုဖို့ရာ၃ဦးကိုကားတစ်စီးအသုံးပြုခွင့်ပေးထားတာရှိရလို့သိရပါဗျ။သွားလာရေးမှာတနေရာနဲ့တနေရာဝေလွန်းတာကြောင့်နောက်ပိုင်းနှစ်တွေမှာကိုယ်စားလှယ်တွေအတွက်လွှတ်တော်နဲ့နီးနီးနားနားနေရာတွေမှာအဆောက်အဦတွေစောက်လုပ်ထားရှိပေးဖို့လိုအပ်တယ်လို့ပြောပါဗျ။ လွှတ်တော်ကိုယ်စားလှယ်တိုင်းစီပင်အရေးတာမှတက်ခိုကြတာမဟုတ်ပါဘူး။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေဟာပါတီရုံးချုပ်မှာတက်ခိုကြတာဖြစ်ပြီးတော့အခြားငွေကြေးတက်နိုင်တဲ့ကိုယ်စားလှယ်တွေကတော့ဟိုတယ်တွေမှာတက်ခိုပြီးလွှတ်တော်ကိုတက်ရောက်ကြတာဖြစ်ပါတယ်။လွှတ်တော်အတွင်းမှာတက်ရောက်နေကြတဲ့ကိုယ်စားလှယ်တွေဟာအတန်းအစား၃မျိုးကွဲနေပြီးတော့ခန်းစား권ပုံစံမတူညီကြတဲ့အတွက်တပြေးညီခန်းစား권တစ်ခုသတ်မှတ်ပေးတဲ့လို့ကိုယ်စားလှယ်တွေကပြောပါတယ်။2015ခုနှစ်နိုဝင်ဘာလအထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးနောက်နေပြည်တော်စီပင်အရေးတာမှာ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေအများဆုံးတဲခိုနေထိုင်ကြရမှာဖြစ်ပါတယ်။အဲ့ဒီအတွက်ပြီးခဲ့တဲ့ဒီဇင်ဘာလလောက်ကစတင်ပြီးတော့အရေးတာကအဆောင်ငန်းတွေမှာမှွေရအထူတွေလဲလဲပေးတာတွေအားကစားခန်းမှာအားကစားပစ္စည်းတွေထပ်တိုးပေးတာတွေနဲ့စာကြီးလိုက်ထားရှိပေးဖို့လှုံ့ဆော်နေတယ်လို့သိရပါဗျ။ဒါပေမဲ့လွှတ်တော်ကိုယ်စားလှယ်တယောက်အတွက်ပေးရတဲ့ခန်းစား권ဟာဝင်းကြီးတဦးရဲ့ကိုရင်းအရာရှိတယောက်ခန်းစား권လောက်တောင်မရှိဘူးလို့ဥက္ကိုင်မောင်ကြီးကပြောပါဗျ
။လွှတ်တော်ဝန်ထမ်းကြီးရဲ့အဆောင်လေးမှာဒီကြီးတွေအဲဒူးချုပ်တွေအောက်ကတခါစွိုက်တာတွေအဲအောက်မှာမှဦးကြီးအရာရှိတွေသူတို့ရဲ့ခန်းတွေသွားကြည့်လိုက်ပါ။အဲဆိုတော့မကူကောင်းတယ်ဆိုတော့ကျွန်တော်တို့အခုနေတဲ့အခန်းကဝင်းကြီးတယောက်ရဲ့အိမ်မှာရှိတဲ့PSO အတွက်အဆောင်လုပ်ပေးထားတာရှိပါတယ်။အဲ့ဒီ PSO ရဲ့အဆောင်လောက်တော့မတည်တဲ့ဂုံတိတ်ခါအဲ့လောက်တော့မရှိတဲ့နေရာလေးဖြစ်နေပါတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီအတွက်ထက်တင်တလောက်တော့လှုပ်ထားပေးတင်တယ်လို့ကျွန်တော်ကအဲ့လိုပဲပြောလိုပါတယ်
။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်စုစုပေါင်း886ဦးအနိုင်ရရှိထားပြီးအဲ့ဒီထဲမှာပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ကိုယ်စားလှယ်က400နီးပါးပါဝင်ပါတယ်။တက္ကသိုလ်ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်စုစုပေါင်း118ဦးအနိုင်ရရှိထားပြီးတော့အဲ့ဒီထဲမှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်40ကျော်အနိုင်ရရှိထားတာဖြစ်ပါတယ်။နေပြည်တော်စီပင်အရေးတာမှာရှစ်ခန်းတွဲအဆောင်60ကျော်ရှိပြီးတော့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေဟာစီပင်အရေးတာမှာပဲနေထိုင်ကြရမှာဖြစ်တယ်လို့သိရပါတယ်ရှင်။